မာနိုင်ငံမှာမိုဘိုင်းလက်ကင်ဖုန်ရောင်းအားဟာ2011ခုနှစ်ကထက်2015ခုနှစ်မှာ50ရာခိုင်နှုန်းကျော်တက်လာခဲ့ပါတယ်။မိုဘိုင်းလက်ကင်ဖုန်ရောင်းဝယ်ဖြန့်ချီရေးလုပ်ငန်းတွေကကျွမ်းကျင်သူကိုစရာလင်းရဲ့တုံ့သက်ချက်အရဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့အထက်လုပ်ငန်းကြီး3ခုကဖုန်းခေါ်ဆိုကအင်တာနက်သုံးကားတွေကိုအပြိုင်ဈေးလျှော့ပေးလာကြတာကအထက်အကြောင်းတစ်ချက်ဖြစ်ပါတယ်။
ဟုတ်တယ်လီဖုန်းသုံးတာကတော့ဒီဈေးပေါ်လာတာလည်းအထူးအချက်ချက်ပါပဲပေါ့နော်နောက်ပြီးသွားလို့ရှိရင်ဒီတယ်လီဖုန်းပြောဆိုကြရည်ဒီဖုန်းပြောတဲ့မိနစ်တွေကိုလည်းဒီ operator တွေကသူတို့အကြိမ်ဆိုင်တယောက်နဲ့တယောက်ဟိုဈေးနှုန်းတွေလျှော့တဲ့အခါကျတော့သုံးဆွဲသူတွေနဲ့သူတို့လက်လန်းမိတဲ့ဒီဖုန်းခေါ်ဆိုကြရည်ဖြစ်လာတယ်နောက်ပြီးသွားလို့ရှိရင်ဒီ internet ပေါ့နော်အခုက internet ကတော့လူတိုင်းသုံးနေကြတာပေါ့အထူးသဖြင့် Facebook ပေါ့ဒီ information တွေသတင်းပတ်တာတွေကစအခုဆိုလို့ရှိရင်လူတွေက Facebook ပေါ်မှာစပြီးတော့သတင်းတွေဖတ်ကြတယ်ပေါ့ဖတ်တဲ့အခါကျသူတို့knowledge တွေပါရေးလဲရတယ်တယောက်နဲ့တယောက်ဟို sharing နေလဲလုပ်တယ်ဆိုတော့လူတွေကအားကိုးအားထားပြုလာတဲ့သဘောပေါ့
ခုနပြောတဲ့ဒီ telephone ဟို service ပေးနေတဲ့ company တွေဘက်ကအပြိုင်ဆိုင်ဈေးတွေလျှော့လာတယ် promotion တွေလုပ်တယ်ဆိုတော့အဲ့ဒီဘိုင်းကိုလည်းနည်းနည်းလေးရှင်းပြပေးပါရှင်မြန်မာနိုင်ငံမှာအခုဆိုရင် market ကစပွင့်ကစားပဲရှိတယ် company ကြီးဆိုလို့ရှိရင်လည်း MPD အပါဝင်မှ3ခုပဲရှိမယ် Telenor, Ooredoo နဲ့ဒီ MPD ပေါ့လေဆိုတော့သူတို့ရဲ့ service ကိုလူတွေဝယ်လာအောင်လို့ဘလို့လုပ်တယ်လဲဆိုတာသိချင်ပါတယ်ရှင်
ကျွန်တော်တို့အရင်တော့ဆိုလို့ရှိရင်တော့ MBD ကဖုန်းခေါ်ဆိုက10မိနစ်ကို50ကျပ်ပေါ့ဒါပေမဲ့ Ooredoo နဲ့ Telenor နဲ့စပြီးဝင်လာတဲ့အချိန်မှာသူတို့တွေကနေပြီးတော့ခေါ်ဆိုကတွေကိုစပြီးတော့ PP short ချပေးတယ်ပေါ့နော် Telenor ဆိုလို့ရှိရင်10မိနစ်ကိုအစိတ်လောက်ကနေစချပေးတယ်နောက်ပိုင်းကျတော့ Ooredoo ကလည်းဖုန်းခေါ်ဆိုကတွေကိုလည်းပြန်ထပ်ချတယ်နောက်ပြီးတော့လို့ရှိရင်အထူးကတော့သူတို့က data သုံးတဲ့လူတွေအတွက်ကို internet package ကိုပေါ့နော်နောက်ပိုင်း operator တွေက package တွေလုတ်လာတယ်ပေါ့တခုဆိုလို့ရှိရင် current ဒီ Telenor ရဲ့ promotion ဆိုလို့ရှိရင်အခုသူတို့ည7:00နာရီကနေမနက်9:00နာရီကို Telenor နဲ့ Telenor အချင်းချင်းပြောမယ်ဆိုရင်သူက10မိနစ်ကိုတစ်ချက်data သုံးတယ်ဆိုလို့ရှိရင်လည်း1 megabyte ကိုတစ်ချက်ပဲယူမယ်အဲ့လို promotion တွေလုပ်တယ် Ooredoo ဆိုလို့ရှိရင်လည်းသူတို့အခုဆိုလို့ရှိရင်ဒီ top backup ဖြစ်ရဒီမှာ2000ဝယ်ရင်2000ကို bonus ပေးတယ် MPD ဆိုလည်းအခုလက်ရှိအချိန်မှာသူက cancel mail ပေးတယ်ဒီ Toyota Corolla တွေပေးတယ်နောက်ပေါ်လို့ရှိရင်နောက်ဆုံးစုကတော့ဟို Land Cruiser ပေါ့နော်သူက every week ကိုသူတို့မဲဖောက်ပေးတယ်ဝင်ဖြစ်က3000ဖြစ်လိုက်တာ ਨੇ သူက lucky draw coupon ရတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်သူကနေပြီးဟို TV ကနေပြီးတခါမဲဖောက်ပြီးတော့ can do တွေကိုသူကကျင်ညာပြီးတော့လူတွေက operator အပြိုင်ဆိုင်ဖြစ်လာတဲ့ပုံမှာသူတို့ကဖုန်းတွေကိုတော်တော်လေးကိုသုံးလာကြတာပေါ့အ
ဲ့ဒီတယ်လီဖုန်းဆက်သွယ်ရေးနဲ့ဒီ internet ပေးနေတဲ့ဒီလုပ်ငန်းကြီး၃ခုကြားမှာရောဘယ်လုပ်ငန်းကပို့ပြီးတော့ line မိတယ်ဆက်သွယ်ရပို့လဲရဆိုတဲ့အတားအကျမျိုးရောဟိုနှိုင်းရှင်ပြီးတော့ပြောနိုင်ပါလိမ့်ရှင
်အဲအဲ့ဒါကတော့အရင်ကြီးတိတိတတ်တတ်ကွာတယ်လို့တော့မရှိဘူးပေါ့နော်တချို့နေရာဒေသတွေပုံမှာမူတည်ပြီးတော့ဟိုနည်းနည်းပွားပွားကွာနိုင်တယ်ဥပမာချင်းပြည်နယ်တို့ဒီကျွန်တော်တို့ရခိုင်တို့ပါလို့ဆိုလို့ရှိရင်တော့တချို့ operator အစ်စ်တွေကတော့ MPD လောက်တော့ network ပြည့်ပြတ်မှုမရှိသေးဘူးလို့ကျွန်တော်ထင်တယ်အဲ့တော့အဲ့လိုနေရာမျိုးတွေမှာတော့ MPD ကတော့အားသာချက်တော့ရှိမှာပေါ့ဒါပေမဲ့တော်တော်များများနေရာမှာတော့အဲ့လောက်ကြီးမကွာတော့ဘူ
းအခုဒီ line မိတယ်ပေါ့ခုနကတော့လည်းဟိုကိုစရာလင်းပြောသွားပါတယ် line မိတဲ့ဘက်မှာအခုဘလောက်တိုင်းတာတိကျေပြတ်နေပြီလဲဆက်သွယ်တဲ့ line တွေမိနေတာပေါ့အရင်တော့ဆိုလို့ရှိရင်တော့ရန်ကုန်မန္တလေးအဲ့လိုမျိုးကြီးလောက်မှာပဲတယ်လီဖုန်းဆက်နိုင်တယ် internet သုံးနိုင်တယ်ဆိုတော့အဆင်ပေါ့လေအခုအနေထားမှာဘလောက်လောက်ကျေပြတ်နေပါပြီလဲရှင့်
ခုအနေထားမှာဆိုလို့ရှိရင်တော့ကျွန်တော်အမြင်ကတနိုင်ငံလုံးရဲ့ area နဲ့ပြောမယ်ဆိုလို့ရှိရင်တော့အနည်းဆုံး80 90ရာခိုင်နှုန်းတော့ဒီ coverage ကတော့အားလုံးမိပါတယ်။ခုနကကျွန်တော်ပြောသလိုပေါ့နော်ဟို Ooredoo Telenor MPD တို့တချို့နယ်တွေမှာ MPD က line ပိုကောင်းတယ်တချို့နယ်တွေမှာလည်း Telenor က line ပိုကောင်းတယ်တချို့နယ်မှာကျတော့လည်း Ooredoo က line ပိုကောင်းတယ်ပေါ့တော့ဘယ်နယ်ရေမှာဆိုတော့ခုနကကျွန်တော်ပြောသလိုအတိအကျတော့ကျွန်တော်ပြောဖို့တော့နည်းနည်းခက်တယ
်။လက်ကင် mobile phone ကင်ကြသူတွေအထူးသဖြင့်ရန်ကုန်မြို့မှာဆိုရင်ဖုန်းကိုတစ်လုံးတည်းမဟုတ်ပဲနှလုံးသုံးလုံးကိုင်းနေကြတာကိုသတိထားမိကြမယ်ထင်ပါတယ်။အဲ့လိုကိုင်းနေကြတာကရောဘယ်လိုကြောင့်ပါလဲ
။ကျွန်တော်ကတော့လူတွေကဒီဖုန်းကိုင်းတာနှလုံးသုံးလုံးကိုင်းနေဆိုတာကဘယ်လိုပြောမလဲ MPD ပဲရှိတဲ့အချိန်မှာတော့ဒီဟို GSM မိတဲ့နေရာရှိတယ် CDMA မိတဲ့နေရာရှိတယ်ဒီကန်ယူရမိတဲ့နေရာတွေရှိတယ်ပေါ့နော်။တချို့ line ပေါ်မှာမူတည်ပြီးနေရာဒေသပေါ်မှာမူတည်ပြီး line နေရာတွေကကွာသွားတယ်။အခုနောက်ပိုင်းကျတော့ဟိုဒီ line တွေကလည်း operator တွေကလည်းသူတို့ရဲ့ network တွေကိုကောင်းအောင်အကုန်လုံးလုပ်တယ်ဆိုတော့ line ပေါ်မှာတော့တိတ်ပြီးတော့ကွဲပြားမှုအဲ့လောက်ကြီးမရှိတော့ဘူးဒီ operator တွေတုံးခုဒါပေမဲ့လူတွေကအခုချိန်လဲနှလုံးသုံးလုံးတော့ကင်နေကြတယ်ဒါပေမဲ့ကင်ရတဲ့ရည်ရွယ်ချက်ကတော့မတူတော့ဘူးအရင်တော့ကတော့ line မမိလို့ကင်တာအခုကင်တာကတော့ခုနပြောသလို Ooredoo promotion ကကောင်းတယ်ဆိုလို့ရှိရင်တို့ Ooredoo ကိုသုံးကြတယ်ငွေဖြည့်ကြတယ် Telenor ကကောင်းတယ်ဆိုရင် Telenor ကိုသုံးကြတယ် MPD ကကောင်းတယ်ဆိုရင် MPD ကိုသုံးကြတယ်အဲ့တော့ဟို promotion ပေါ်မှာမူတည်ပြီးတော့တို့ပေးတဲ့ package ပေါ်မှာမူတည်ပြီးတော့လူတွေကသုံးလာကြတယ်ပေါ့နော်အဲ့တော့အခုလဲလူတွေကတော့ကျွန်တော်မြင်သလောက်တော့နှလုံးလောက်တော့အနည်းဆုံးကင်ကြတယ်
ဖုန်းသုံးတာကဒီဆက်သွယ်ဖို့အဓိကမဟုတ်ဘဲနဲ့အင်တာနက်သုံးဖို့အတွက်ကအဓိကလို့မြင်ရတယ်လေဆိုတော့တယ်လီဖုန်းဝယ်တဲ့လူတွေဘက်ကဘယ်လိုမျိုးသူတို့ဘက်ကရွေးချယ်တာမျိုးရောသတိထားမိပါလဲရှင
့်ကဲအဲ့ဒါတော့လေဟိုကျွန်တော်တို့နှစ်ပိုင်းလောက်ခွဲပြောရမှာဖြစ်နေပါဆိုတော့ဟိုကျွန်တော်တို့အချိန်မှာဒီဖုန်းရောင်းတဲ့အခါမှာကျွန်တော်တို့ကဒီ touch phone တွေရှိတယ် feature phone ဆိုတော့ကျွန်တော် keypad ပေါ့နော်ခလုတ်ဖုန်းတွေပေါ့အဲ့တော့ ယူကြီးမှာတော့လူကြီးလူငယ်မရွေးဘူး touch phone တွေကိုသုံးကြတယ်သူတို့ရဲ့အဓိကရွေးချက်ကဖုန်းနဲ့ပြောမယ်သူတို့ internet နဲ့သုံးမယ်ဒါပေမဲ့ကျွန်တော်တချို့နေစုံနေကြတွေမှာကျတော့အခုချိန်ထိ touch phone တော့မသုံးဘူးဒီရိုးရိုးဖုန်းပြောရုံတော့ဆိုပြီး feature phone တွေလည်းဟိုသုံးတဲ့လူတွေလည်းအများကြီးရှိပါတယ်ဘာလို့ဆိုတော့ဖုန်းကြောင်းအားကကျွန်တော်တို့ touch phone နဲ့ feature phone နဲ့ဆိုချင်မှာလူကြီးတွေမှာတော့ကျွန်တော် touch phone တွေအများဆုံးကြောင်းရတယ်ဒါပေမဲ့နေစုံနေကြတချို့နေရာတွေမှာဆိုရင်ကျွန်တော်တို့ keypad phone တွေကဒီနေ့ဒီချိန်ကြီးကြောင်းအားတစ်ခုအနေနဲ့ရှိနေပါသေးတယ် feature phone တွေကအဓိကတော့ဖုန်းပြောဖို့ပဲတုံးကြတာပေါ့နော်ဟုတ်ကဲ့ပ
ါဈေးပိုင်းရောတော်တော်လေးကွာလား
ဈေးပိုင်းကတော့ကွာလားဆိုတော့ဒီ touch phone နဲ့ feature phone နဲ့တော့ကွာတာပေါ့နော်အခုဆိုလို့ချင်းကျွန်တော်တို့ဒီ touch phone တစ်လုံးကအနည်းဆုံး3-4000လောက်ပေးရမယ်ဆိုလို့ချင်းတချို့အခုချိန်မှာ keypad phone တွေက1,000-1,500ခွဲပတ်ဝန်းကျင်လောက်နဲ့ဝယ်လို့ရနေတယ
်အခု2015မှာတော့ mobile phone ဒီဆက်သွယ်မှုကအင်မတန်တိုးတက်လာတယ်လို့ပြောတယ်အဲ့တော့2016နှစ်အတွက်ကောကိုစရာလေးအနေနဲ့ဘာတွေထပ်ပြီးတော့တိုးတက်လာမယ်လို့မျှော်လင့်တယ်လဲတိုးတက်ဖို့ရှိတဲ့အခြေအနေတွေကတော့ဘာလို့ပြောနိုင်ပါလဲရှင့်
လာမယ့်2016မှာဆိုရင်တော့ကျွန်တော်တို့ဖုန်းတုံးတဲ့ user တွေကတော့ပို့ပြီးတော့များလာဖို့တော့ရှိတယ်။နောက်ပြီးတော့လို့ရှိရင် line တွေလည်းဟိုဓာတ်တွေပို့ပြီးတော့ကောင်းလာဖို့ကျွန်တော်ညွှန်လင်းတယ်။နောက်ပြီးတော့လို့ရှိရင်ဒီ internet ပေါ့နော်ဒီ internet speed တွေရောဘာတွေရောအများကြီးအခုထက်ပို့ပြီးတော့တိုးတက်လာဖို့တော့ကျွန်တော်ညွှန်လင်းတယ်။ဘာဖြစ်လို့လဲဆိုတော့ဒီ company ကြီးသုံးခုကလည်းအခုဆိုလို့ရှိရင်တို့ low at တဲ့ infrastructure ပေါ့နော်ဒီ BDS တွေကိုတို့နေရာအနှံ့မှာနိုင်တဲ့လောက်တောက်လျှောက်ဒီ infrastructure ကြီးစပြီးတော့ဖိုက်နေတယ်ပေါ့နော်ဒီ tower line တွေဖိုက်နေဆိုတော့ဒါတွေပို့ပြီးတော့internet ကပိုကောင်းလာမယ်လို့ကျွန်တော်မြင်တယ်။နောက်ပြောလို့ရှိရင်တော့အခုလိုတို့တွေအပြိုင်ဆိုင်လုပ်နေတဲ့အတွက်ကြောင့်အခုလူတို့ကိုချပေးနေတဲ့ promotion pack တွေကအခုထက်ပိုပြီးတော့ကောင်းလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။ဆက်စပ်ကိုစီရလင်းပြောထားတဲ့ထဲမှာ internet speed တွေပိုပြီးတော့မြန်လာစေချင်တယ်လို့ပြောတယ်ဆိုတော့အခုလက်ရှိအခြေအနေနဲ့နောက်ထပ်ထပ်ပြီးတော့ချင်းနှစ်တွေထဲမှာတိုးတက်လာမယ့်အတိုင်းအတာဘယ်လောက်ထိပိုပြီးတော့ကောင်းလာနိုင်မယ်လို့ရောပြောနိုင်ပါလိမ့်ရှင
်။ဟိုမှတယ်လီကားထဲမှာဆိုလို့ရှိရင်ကျွန်တော်အခုလောလောဆယ်အချိန်မှာ internet သုံးဖို့မလွယ်ဘူးတယ်လီကားထဲမှာဒီနောက်ပိုင်းဆိုလို့ရှိရင်တော့တို့တာဝါတိုင်းတွေပို site လာမယ် internet တွေပို့ပြီးပေါ်ဖြစ်လာမယ်ဆိုရင်နောက်ဆုံးကျွန်တော်တို့ telegram ထဲမှာပဲဒီဖြစ်ဘယ်လိုနေရာမျိုးမှာပဲမဖြစ်ဖုန်းရော device ရောဒီ data ရောပေါ့နော်သုံးရလိုက်တဲ့အခြေအနေတော့ဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ
်မေးချင်တာဒီလိုပါအခုလောလောဆယ် 3G ထင်တယ်မြင်ပါပြီမှာเนาะအဲ့တော့နောက်ထပ်တိုးတက်လာမယ်ဆိုရင်ရောဘယ်လောက်ထိတိုးတက်လာနိုင်တယ်လို့ရောခံမှန်းနိုင်ပါလဲ
အခုလောလောဆယ်တော့ကျွန်တော်တို့ 3G ပေါ့နော်ဒီရှေ့နှစ်မှာ LTE ပေါ့နော်ဒါအနောက်နိုင်ငံတွေမှာတော့အခုဆို LTE သုံးမယ်ဆိုတော့ကျွန်တော် LTE ဖြစ်ရင်တော့ 4G လောက်တော့ကျွန်တော်ဖြစ်လာမယ်လို့အတူတူဆောက်ပါတယ်
ဖြစ်လာနိုင်တဲ့အနေအထားမျိုးရောမြင်ရပါလားရှင
့်။အာမြင်ရပါတယ်ခင်ဗျာဟုတ်ကဲ့ပါ
။မိုဘိုင်းလက်ကင်ဖုန်းရောင်းဝယ်ဖြန့်ချိရေးလုပ်ငန်းတွေကကျွမ်းကျင်သူကိုစရာလင်းက2015ခုနှစ်အတွင်းမိုဘိုင်းဆက်သွယ်ရေးတိုးတက်လာတဲ့အခြေအနေနဲ့2016ခုနှစ်ထဲမြန်မာနိုင်ငံလက်ကင်ဖုန်းဈေးကွက်မှာဖြစ်လာနိုင်တဲ့အခြေအနေတွေကိုခန့်မှန်းသုံးသပ်ခဲ့တာဖြစ်ပါတယ်ရှင့်။